မြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမုံကိုကူးမှုအဆိုးအဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေကတစ်ခုဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်ပါတယ်။ဇွန်လ28ရက်တောက်ကြံမှုကထွက်လာတဲ့လူမုံကူးမှုဆိုင်ရာအမေရိကန်နိုင်ငံသားရဲ့ဌာနရဲ့2018ခုနှစ်အစဉ်ခံစားရမှာလို့သတ်မှတ်လိုက်တာပါ။2018ခုနှစ်ကမြန်မာနိုင်ငံကို Tier 2စောင့်ကြည့်အဆင့်မှာသတ်မှတ်ထားပေမဲ့အခု2018ခုနှစ်မှာတော့အဆိုးဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်ကိုလျှော့ချပြီးတရုတ်၊မြောက်ကိုရီးယား၊လာအို၊အီရန်စတဲ့နိုင်ငံတွေနဲ့အတူထိုက်စင်းသတ်မှတ်လိုက်တာဖြစ်ပါတယ်။အခုလို Tier 3ကိုအဆင့်လျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလုံဆောင်နိုင်ခြင်းမရှိတယ်လို့အဲဒီလိုပြည့်မီဖို့အတွက်တည်တာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်လို့အစိုးရကလည်းမှဖော်ပြထားပါတယ်။တည်တာထင်ရှားတဲ့လုံဆောင်မှုတွေမရှိပေမဲ့လူမောင်ကူးကူးတွေကိုအစိုးရကဆက်ပြီးအရေးယူအပြည့်ပေးနေပြီးတော့ဒီကိစ္စနဲ့ကတဲ့ဆိုင်လူမောင်ကူးကူးခံရသူအခြေအတွေပို့ပြီးတော့များများပေါ်ထုတ်နိုင်တယ်လို့အထင်မှပြုထားပါတယ်။ဒါပေမဲ့လည်းဒီကိစ္စဒီမှာတမတော်ရဲ့စစ်စင်ရေးကြီးကြောင်းထောင်မောများစွာသောသူတွေဒါတွေနဲ့တခြားလူမျိုးစုဝင်တွေဒီမှာနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ဘက်မှာနဲ့ဒေသတွေတခြားနေရာတွေမှာအိုးရင်ဆုံးခွာထပ်ပြေးနေကြရပြီးအဒီအထက်ကအများကြီးဟာလူမောကိုကူးခံရမယ့်အန်ဒရယ်နဲ့ရင်ဆိုင်ကြရတယ်လို့အစိုးရကမှထောက်ပြထားပါတယ်။ဒီအစိုးရကမှအတုံးပြဖော်ပြထားတဲ့လူဝင်ကြားဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကတော့အတိအမှန်မပြုပါဘူး။